အာဆီယံတည်ထောင်တဲ့48နှစ်မြောက်နေ့ဖြစ်တဲ့ဒီနေ့မှာအာဆီယံစီးပွားရေးကဏ္ဍတွေနဲ့ဒေတာတွင်းတည်ငြိမ်အေဂျင်စီကိစ္စတွေဆွေးနွေးမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေတာတွင်းဖိုရမ်ကိုနေပြည်တော်မှာရှိတဲ့မြန်မာအပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနမှာ၃ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒီနေ့ဖွံ့ဖွဲအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကကမ္ဘာကြီးငြိမ်းချမ်းတာယာဖို့အတွက်ဘာသာရေးလူမျိုးရေးတွေမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့တိကံစိတ်တွေမြင့်တင်ဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်
။ယနေ့ကမ္ဘာအခြေအနေများကိုကြည့်ရင်ဆွေဝေယံအတိမင်းကြီးမှုများစွာကိုတွေ့ရတယ်။ကမ္ဘာကြီးကိုငြိမ်းချမ်းတာဟောပြောစီရအတွက်ဘာသာရေးလူမျိုးရေးတွေမှာငြိမ်းချမ်းစွာအတူရှင်တွဲနေတယ်ဘာသာတာနဲ့ကမ္ဘာတိကံစိတ်များမြင့်တင်ဖို့အလေးထားဆောင်ရွက်ပေါ်ကြမှာဖြစ်တယ်။အစွန်တရားများကိုရှောင်ချပြီးငြိမ်းချမ်းစွာနေထိုင်လို့ဒေတာစင်စစ်ကောက်ကိုပတ်မှုစီရင်ဖြစ်တယ်။အချိန်နှဲမှာဒီဝါရမထုံးမလာလို့လောက်ပဲအကြောင်းအရာများကိုလေ့လာဖို့တုံးဖြည့်ရှင်းပြီးသွားကြတယ်။တိုင်းပို့ဆောင်တဲ့ပြည်ချတဲ့နေပြည်တော်များကကမ္ဘာတော်မှာဝန်ချုပ်ပြန်လို့ဖြစ်စင်တယ်။အပြာနာမိခုအကျိုးတက်ရောက်မှုတွေဖြစ်လာတဲ့အချိန်အမုန်တရားပွားများစွာတဲ့ဒွင်းတွေကိုလူများစုကဖြောင့်ဝေလာတယ်။ငြိမ်းချမ်းမှုကိုလိုလားတဲ့လူများစုကငြိမ်းချမ်းမှုနဲ့မြစ်တာတရားကိုပွားများစေတဲ့ပြည်စကားများကိုတုံ့ပြန်ပြောင်းသွားစေတယ်
ဒါအပြင်အာဆီယံနိုင်ငံတွေနဲ့ကမ္ဘာနိုင်ငံတွေဆက်သွယ်ရေးအဆင်ပြေစေဖို့အတွက်အာဆီယံဆက်သွယ်ရေးမဟာစီမံကိန်းကိုအကောင့်ထည့်ဖော်ဖို့နိုင်ငံတော်သမ္မတကတိုက်တွန်းခဲ့ပါတယ်
။အာဆီယံနိုင်ငံချင်းချင်းမှာတော့အာဆီယံနဲ့ကျန်ကမ္ဘာနိုင်ငံများအကြောင်းမှာဆုံးမွေစွာဆက်သွယ်နိုင်မယ်။အာဆီယံဆက်သွယ်ရေးမဟာစီမံကိန်းကိုမပြတ်မနေအကောင့်ထည့်ဖော်ချောက်ဖို့ခြင်း။ဒီစီမံကိန်းမှာရုပ်ဝတ္ထုအခြေခံအဆောက်အဦဆက်သွယ်မှုပြည်သူများချင်းချင်းဆက်သွယ်မှုနဲ့ဖွဲ့စည်းဆိုင်ရာချင်းချင်းဆက်သွယ်မှုမပါဘူးဖြစ်နေတယ်။ဒီစီမံကိန်းကိုကောင်းတဲ့ပုံကိုဝေကြီးလိုအပ်ချက်များစွာရှိတဲ့အစိုးရအချင်းချင်းစည်းမျဉ်းများမှာဖြစ်စေနိုင်ငံတကာဘာသာရေးအဖွဲ့အစည်းများကဖြစ်စေရရှိအောင်ကြိုးပမ်းကြမှာဖြစ်ပြီးပြည်သူ့နိုင်ငံတော်နဲ့ပုဂ္ဂလိကဌာနများဦးပေါင်းဆောင်ရွက်နေကြပြီးဝေကြီးရရှိအောင်ဆောင်ရွက်ပြီးဦးစားပေးအကောင့်တွေပေါ်ပေါ်ကြမှာဖြစ်ပါတယ်
။အာဆီယံနိုင်ငံတွေရဲ့ပေါင်းစည်းမှုနဲ့ရည်မှန်းချက်တွေကိုအောင်မြင်အောင်ဆောင်ရွက်နေပြီးလာမယ့်2015ခုနှစ်မှာအာဆီယံရဲ့ပေါင်းစည်းမှုဟာထင်ရှားလာမှာဖြစ်ကြောင်းလည်းပြောခဲ့ပါဗျ။ဒါအပြင်အများပါဝင်နိုင်ပြီးပြည်သူ့ကိုဗဟိုပြုမှသာအာဆီယံဟာကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုကိုရရှိမှာဖြစ်ကြောင်းအာဆီယံရဲ့စီးပွားရေးတိုးတက်မှုဟာကမ္ဘာစီးပွားရေးကျဆင်းနေချိန်မှာနှစ်စဉ်ပြန့်မြတ် 900 ခန့်လုံးကျော်တိုးတက်ခဲ့တယ်လို့လည်းပြောပါဗျ။အာဆီယံအတိုင်းဝိုင်းထူထောင်ရေးအတွက်အကောင့်ထည့်ဖော်ရမှာအာဆီယံနိုင်ငံများအကြအကောင့်ထည့်ဖော်မှုမှာလက်ရှိအချိန်ထိ80ရာခိုင်နှုန်းပြီးစီးနေပြီဖြစ်ကြောင်းလာမယ့်18လအတွင်းမှာအောင်မြင်အောင်အကောင့်ထည့်ဖော်နိုင်မယ်လို့ယုံကြည်ကြောင်းပြောခဲ့ပါတယ်။ဒီနေ့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသတင်းတောက်တွေကို၃ရက်ကြာအစည်းအဝေးမှာအဓိကထားဆွေးနွေးမဲ့အကြောင်းအရာတွေကိုအခုလိုရှင်းပြခဲ့ပါတယ်
။အရင်တော့ကျွန်တော်တို့အာဆီယံတစ်ခုတည်းနဲ့ပတ်သက်တဲ့ကိစ္စတွေပဲဆွေးနွေးတော့အခုကျတော့ကျွန်တော်တို့ဒီအာဆီယံ Regional Forum နဲ့ချိတ်လိုက်တဲ့လို့ကြောင့်မလို့ကျွန်တော်တို့ဒေတာတစ်ခုလုံးရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ဆက်ဆက်တဲ့ဟာတွေလည်းပါမယ်။နောက်တစ်ခါကျွန်တော်တို့ပြီးခဲ့တဲ့ Summit မှာချမှတ်ခဲ့တဲ့အာဆီယံနဲ့ပတ်သက်ဆိုင်တဲ့ဟာတွေလည်းကျွန်တော်အာဆီယံဆီမှာဆွေးနွေးတော့ဆိုတော့ကိစ္စတစ်ခုပါပါ။ဒေတာတစ်ခုလုံးကိုခြုံငုံတဲ့ဟာပါမယ်။အာဆီယံနိုင်ငံတွေနဲ့ပတ်သက်တဲ့ပါ။နောက်တစ်ခါကျွန်တော်တို့ဒီအရှိတောင်အာရှလူမျိုးကိမဲ့ဆုံးဖြည်းဖြည်းစာချုပ်ကောင်တဲ့ဘဝကိစ္စဆိုတော့ကျွန်တော်တိကျထပ်ပြီးတော့ဆွေးနွေးရကိစ္စတွေပါနော်
။ဒါအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဗီယက်နမ်ဖိလစ်ပိုင်နိုင်ငံတွေနဲ့တင်းမာမှုဖြစ်နေတဲ့အရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိကြောင်းလည်းဝန်ကြီးဦးရဲထွတ်ကပြောပါတယ်
2002ခုနှစ်တုန်းကကျွန်တော်တို့သဘောတူထားတာရှိတယ်တောင်တရုတ်ပင်လယ်မှာပါဝင်ပတ်သက်တဲ့နိုင်ငံတွေအနေနဲ့လိုက်နာချေသွောမယ်ပြင်ဝင်များဆိုတဲ့ Declaration on Contact ပေါ့နော် DOC ပေါ့နောက်က DOC ကိုကျွန်တော်တို့အပြည့်အဝအကောင့်တွေပေါ်နိုင်မှုလုပ်ရမယ်လမ်းညွှန်းဆိုတာက2012ခုနှစ်မှာချမှတ်ထား Guideline on DOC ပေါ့နောက်အဲ့နှစ်ခုရဲ့ဘောင်တွေကနေလို့ကျွန်တော်တို့ကဆက်ဆွေးနွေးသွားမယ်ဥစားပေးလုပ်နေတာတော့ကျွန်တော်တို့ကပထမဆုံးကတော့ကျွန်တော်တို့ COD လို့ခေါ်တဲ့ Code of Conduct တခုကိုအတည်ပြုနိုင်မှုနဲ့လုပ်ဖို့
၃ရက်ကြာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေတာရင်းဖိုရမ်အစည်းအဝေးတွေကိုအာဆီယံနိုင်ငံသားရေးဝန်ကြီးတွေအပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊နော်ဝေး၊တရုတ်၊မွန်ဂိုလီးယားနဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။